ဟောင်ကောင်အာဏာပိုင်တို့ကဗစ်တိုးရီးယားပန်းချံအနီမှာစနေနေ့ကလုံခြုံရေးတင်းကျပ်ခဲ့ပြီးလွန်ခဲ့တဲ့33ရက်ဇွန်လ4ရက်နေ့တရုတ်နိုင်ငံချန်နယ်မင်ရင်ပြင်အစုလိုက်ပြုံလိုက်တပ်ဖြတ်မှုအထိတ်အမှတ်ဖြစ်နေမစုစည်းကြဖို့ကိုလည်းလူတွေကိုသတိပေးခဲ့ပါတယ်။နားဆင်ကြပါရှင
်။1998ခုနှစ်ဇူလိုင်လ1ရက်နေ့မှာဟောင်ကောင်ကိုဗြိတိန်ထံကနေတရုတ်တို့လွှဲပြောင်းရယူခဲ့ပြီးနောက်ပိုင်းဟောင်ကောင်ရဲ့ပြည်သူတွေရဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေရဲ့လွတ်လပ်ခွင့်တွေဆုံးရှုံးချဆင်းလာနေတယ်လို့ပြောကြပါတယ်။ဟောင်ကောင်ပြည်သူတူဖြစ်တဲ့အသက်58နှစ်အရွယ်ဗစ်တာကတော့အခုလို့ပြောပါတယ်
။ဟုတ်ကဲ့ဒီရောက်ခေါ်ချီကောင်းတယ
်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာလှုပ်ရှားခွင့်အပါအဝင်ဟောင်ကောင်မှာလွတ်လပ်ခွင့်ကကျဆင်းလာနေပါတယ်။အားလုံးယော်ပါလာနေပါတယ်။ဘန်းခံရမှာကြောက်ရတာကြောင့်အားလုံးကနှုတ်ဆက်နေကြပါတယ်။ဒါကြောင့်လည်းအခုဆိုရင်အားလုံးကဘာမှလည်းမပြောဘာမှလည်းမလုပ်ကြတော့ပါဘူး
။တရုတ်နိုင်ငံတွင်မှ Tiananmen ရင်ပြင်အစုလိုက်အပြုတ်လိုက်တပ်ဖြတ်မှုအောက်မေ့ပွဲလူမှုစုဝေးမှုတွေကိုတရုတ်အာဏာပိုင်တွေကတားမြစ်ထားတယ်လို့ပဲဟောင်ကောင်အာဏာပိုင်တွေကလည်းအလားတူလှုပ်လာတာပါ။ဟောင်ကောင်ပြည်သူအသက်40နှစ်အရွယ်အန်ဂျလာဝေါင်းကအခုလိုပြောပါတယ်။
其實一個公園本身應該好
自然，但是這樣說啦，ကျမတို့လိုပြည်သူတွေအတွက်လမ်းလျှောက်ဖို့ဖြတ်သန်းသွားလာဖို့ဒါမှမဟုတ်လဲလွတ်လပ်လပ်လပ်လှုပ်ရှားမှုတွေလုပ်ဖို့ဖြစ်ရမှာပါဗစ်တိုးရီးယားပန်းခြံတစ်ခုလုံးကိုနေ့လည်12နာရီအားလုံးပိတ်လိုက်တာကိုနားမလည်နိုင်ပါဘူ
းတရုတ်အစိုးရကိုဆန့်ကျင်တဲ့အသက်53နှစ်အရွယ်ဝမ်ဒန်းကအခုလိုပြောပါတယ
်ဆန့်ကအဆင့်တိုင်းကျင်းလို့ဒီကဘောချင်းစပိုင်ခရရစ်စစ
်ဒီအချိန်ကဟောင်ကောင်အတွက်ကန်ဆိုးမိုးမောင်းကြားမှုလို့သုံးလုံးလိုပါတယ်ဇွန်လ4ရက်နေ့အထိမ်းအမှတ်ခန်းနာကိုတင်တားမြစ်တယ်လို့မထင်ပါဘူးတန်းကျင်ဘက်သဘောထားရှိကြတဲ့နိုင်ငံရေးလှုပ်ရှားမှုအားလုံးကိုလည်းတားမြစ်ပြည့်ပင်ပါလိမ့်မယ
်တရုတ်နိုင်ငံမှာ1989ခုနှစ် AP15 ရက်မှာစခဲ့တဲ့ကျောင်းသားတွေဦးဆောင်တဲ့အုံကြွမှုကိုဖြိုခွင်းတဲ့အနေနဲ့1989ခုနှစ်ဇွန်လ4ရက်နေ့မှာဘေကျင်းမြို့လယ်ကတရားနာမင်းရင်ပြင်းတဲ့အနီးတစ်ဝိုက်မှာတရုတ်စစ်တပ်ကတနတ်နဲ့ပြစ်ခတ်ခဲ့တာပါ။တည်ဆုံးသူအရေးအတွက်ကိုတရုတ်အစိုးရဘက်ကဘယ်တော့မှမထုတ်ပြန်ခဲ့ပေမဲ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေနဲ့မျက်မြင်တွေ့သူတွေကတော့တည်ဆုံးသူအရေးအတွက်ထောက်ချီရှိနိုင်တယ်လို့ပြောဆိုကြပါတယ်ရှင်။